တရုတ်နိုင်ငံရဲ့ပြည်တွင်းအသားတင်ထုတ်ကုန်တန်ဖိုး GDP ဟာဒီနှစ်ပထမ3လပတ်အတွင်း 4.5% တိုးလာတယ်လို့တရုတ်နိုင်ငံအစိုးရကဒီကနေ့ထုတ်ပြန်ပါတယ်။အခုလိုစီးပွားရေးအကောင်းလာခဲ့တာဟာ COVID-19 ရောဂါထိန်းချုပ်ရာမှာတင်းတင်းကြပ်ကြပ်ချမှတ်ကင်တွယ်ခဲ့တဲ့ Zero COVID COVID လုံးဝကင်းစင်ရေးမှုကိုပြန်လဲရုပ်သိမ်းလိုက်ခဲ့တဲ့ပြီးနောက်ကုန်ပစ္စည်းဝယ်ယူသုံးစွဲမှုအားနဲ့လက်လီရောင်းအားတွေတက်လာတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ကမ္ဘာမှာစီးပွားရေးဖွံ့ဖြိုးမှုဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်ရဲ့ဒီနှစ် January လကနေ March လအထိစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့2022ခုနှစ်ခုလိုကာလနဲ့နှိုင်းယှဉ်ရင်1.9%တိုးတက်ခဲ့တယ်လို့ဒီကနေ့ထုတ်ပြန်တဲ့တရုတ်အစိုးရရဲ့စီးရင်အချက်အလက်တွေမှာဖော်ပြထားပါတယ်။ COVID ကန့်သတ်ချက်တွေဖယ်ရှားပြီးခဲ့တဲ့နောက်စားသောက်ဆိုင်တွေနဲ့အယောင်စင်တာတွေမှာလူတွေပြန်လည်စီကားလာခဲ့ပြီးဝယ်ယူစားသုံးမှုဟာပြန်တက်လာခဲ့တာဖြစ်ပါတယ်။ဒီနှစ်မတ်လအတွင်းကုန်ပစ္စည်းလက်လီရောင်းအားဟာအရင်နှစ်မတ်လနဲ့နှိုင်းယှဉ်ရင် 10.6% ပိုများပြီးဒီနှစ်ပထမနှစ်လနဲ့နှိုင်းယှဉ်ရင်လဲ9.1%ရောင်းအားတက်လာခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။